ထိုင်းမြန်မာနယ်စပ်ချင်းမိုက်ပြည်နယ်ဖန်မြုပ်နယ်တွေကတော်တော်များများတော့ကလင်းငယ်ပြည်ပါဝင်တဲ့လူကုန်ခုခံရသူမြန်မာနိုင်ငံသား46ဦးကိုအော်တိုဘာလ12ရက်နေ့ညကထိုင်းနယ်ခြားနောက်တပ်ကဖမ်းမိခဲ့ကြောင်းရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ ASC မှာမိအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ်ကျွန်တော်တို့နယ်စပ်ချင်းမိုက်ပေါ့နော်ချင်းမိုက်ပြည်နယ်ဖန်မြုပ်နယ်တော်တော်များများတော့အော်တိုဘာ12ရက်ညဝင်ပြီးဝင်ရောက်ပြီးတော့အလုပ်လုပ်ချိုးစားတဲ့မြန်မာနိုင်ငံသား46ဦးဖမ်းဆီးမိပါတယ်အခုဒီ46ဦးထဲမှာတော့သူတကယ်ကလေးစနှစ်ဦးအောင်ပါလာတယ်ခင်ဗျကလေးစနှစ်ဦးပါပါတယ်ယောက်ျားလေးစက်ချောင်းမိန်းကလေးကနှစ်ဆယ်နဲ့ကလေးစနှစ်ဦးပါပါလာတယ်ခင်ဗျအားလုံး46ဦးခင်ဗျအဲချင်းမိုင်ဒီနယ်တင်းမှာပေါ့နော်ကျွန်တော်တို့ဖမ်းမိတယ်သူတို့ကတော့ဒီမူရစေးဒီနယ်ဒီကိုဗစ်19ကြီးအတွက်နယ ီချင်းပိုင်းမှာတော့ဒီရရလို့ကိုလို့ဖို့ဒီမိသားစုလိုက်ကိုထွက်လာကြတဲ့တပေါ်ပါပဲဟုတ်ကဲ့ဖန်စီနီကတော့မင်းညားပါအားလုံးတော့လက်ရှိတော့ကိုဗစ်စင်တာပို့ထားတယ်လို့သိရတယ်ပြီးတော့ဒီဥဆောင်ခေါ်လာတဲ့လူကဦးလူကဦးကိုင်းကိုပေါ့ဆက်လက်ဖို့တော့ရည်ယူနိုင်မှာအနာဘယ်နေကဆက်လက်ဆင်းနေတယ်လို့လည်းသိရပါတယ
်တိုင်းမြန်မာနယ်ဆက်မဲဆောက်မြို့တောင်ရင်မြင့်အနီးကမြန်မာနိုင်ငံသားတွေရှိနေတဲ့နေရာတွေကိုတော့အော်တိုဘာလ23ရက်နေ့ကထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကလိုက်လံစစ်ဆေးရှာဖွေမှုတွေလုပ်ဆောင်ခဲ့ရမှာနှစ်ထပ်တိုက်ခိုက်အတွင်းမှာမြန်မာနိုင်ငံသား29ဦးတရားမဝင်လာရောက်နေထိုင်နေတဲ့အတွက်စစ်ဆေးပြီးဖမ်းဆီးသွားပါတယ်။အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံမှာအလုပ်ကင်အခက်အခဲတွေကြောင့်ထိုင်းနိုင်ငံထဲမှာအလုပ်ရှာဖွေဖို့တဲ့လာကြတဲ့သူတွေဖြစ်တယ်ဆိုပြီးကိုရဲမင်းကဆိုပါတယ
်။အဲသူတို့ကတော့အခုအချင်းမြန်မာနိုင်ငံမှာအချက်တဲတွေကာလအတွင်းနေတိုင်းစားသောက်မှုတွေခက်ခဲတွေဖြစ်လာတော့ဆုံးသာပြီးတော့ရွှေချောင်းသွားလာတဲ့လူတွေလူပဲပြောရတော့မှာပေါ့နော်ဒါပေမဲ့အခုလက်ရှိထိုင်းနိုင်ငံကိုတရားမဝင်ခိုးဝင်မှုတွေပြီးတော့ဒီကိုဗစ်ကာလရေးပေါ်စီမံချက်ဥပဒေတွေနဲ့တာရေးယူခံရတော့မှာပါအဲတော့အချင်းထောင်တွေပါလေရောက်ကြအောင်ပါမြန်မာပြည်ပြန်ရောက်ဖို့လည်းတော်တော်ကြီးချိန်ကြီးစောင့်စားပြီးတော့အချင်းထောင်တွေထဲမှာစောင့်စားပြီးတော့မြန်မာပြည်ပြန်ရောက်တော့မှာဖြစ်ပါတယ်ဟုတ်ကဲ့
ထိုင်းနိုင်ငံမှာမြန်မာရှစ်ကျောင်းလူသမား၃သက်ထက်မနည်းအလုလုကန်နေကြတာဖြစ်ပြီးနေ့စဉ်လဲထိုင်းမြန်မာနယ်စပ်တွေကနေရာကနန်းနဲ့ဝင်ရောက်နေကြသေးဖြစ်ပါတယ်။တချို့လဲနယ်စပ်တွေမှာဖမ်းဆီးမိပြီးတချို့လဲနေအိမ်တွေမှာတဲခုံနေတုံးမှာပဲဖမ်းမိကြသူတွေလည်းရှိကြပါတယ်။ထိုင်းနိုင်ငံမှာဒီကာလမှာလူပုံကူးမှုတွေများတဲ့အတွက်နယ်စပ်တွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေတာလည်းဖြစ်ပါတယ်ရှင်။